အမေရိကန်မှာကိုဗစ် -19 ရောဂါကာကွယ်ဆေးအတည်ပြုချက်ရပြီဆိုတာနဲ့ကျန်းမာရေးဝန်ထမ်းတွေနဲ့လူအုပ်ယုံမှနေထိုင်သူတွေကိုဦးစားပေးထားပြီးတော့အရင်ဆုံးထိုးပေးဖို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အကြံပေးကော်မတီကအင်္ဂါနေ့မှာဆုံးဖြတ်ခဲ့ပါတယ်အမေရိကန်မှာကိုဗစ် -19 ကူးခံထားရသူစံချိန်တင်တိုးလာချိန်မှာကျန်းမာရေးဝန်ထမ်းတွေနဲ့လူအုပ်ယုံတွေမှာနေထိုင်သူ24သန်းလောက်ရှိတဲ့အတွက်သူတို့ကိုအရင်ဆုံးထိုးပေးဖို့ထောက်ခံမဲ့ဆက်သုံးမဲ့ကန့်ကွက်မဲ့တမဲနဲ့ CDC အကြံပေးကော်မတီကအတည်ပြုခဲ့ကြတာပါအမေရိကန်မှာအော်တိုဘာလထက်ကစာရင်နိုဝင်ဘာလအတွင်းကိုဗစ် -19 ကူးခံရသူ20တိုးလာပြီးတော့ 4.3 သန်းကျော်အထိရောက်လာပါတယ်။ဆေးထိုးပေးမဲ့ပထမဦးစားပေးအုပ်စုမှာလူအုပ်ယုံတွေကိုထည့်သွင်းထားတာအပါအဝင်တာကွယ်ဆေးရထိရောက်မှုနဲ့ဘေးရွက်ဆိုးကျိုးတွေကိုတချို့လူအုပ်စုတွေမှာမဆန်းသတ်ရသေးတဲ့အတွက်ကန့်ကွက်မဲ့ထည့်ရတာလို့ဗန်ဒဗစ်တက္ကသိုလ်ကူးစက်ရောဂါဆိုင်ရာဌာနဒေါက်တာဟဲလန်တယ်ဘော့ကပြောပါတယ်။ယောဂါကူခံထားသူနဲ့အနီးကပ်ရှိခဲ့သူတွေကို14ရက်ကြာတိချခွဲနေနိုင်ဖို့လက်ရှိအကြံပြုချက်ကိုလည်း CDC ကပြန်ပြောင်းဖို့ရှိပါတယ်။ CDC ရဲ့လက်ညွန်ချက်တစ်ထက်မှာတော့ပိုကူးမခံထားရဘူးဆိုတဲ့ဆေးစစ်ချက်အဖြေထွက်ရင်တော့တိချခွဲနေရမယ့်အချိန်ကို14ရက်ကနေ10ရက်တမမဟုတ်9ရက်အထိသတ်မှတ်ထားတာဖြစ်ပါတယ်။